ပြည်နိုင်ငံမှာတော့တတိယမြောက် Charles ဘုရင်ရဲ့နန်းတပ်ပွဲခန္ဓာကိုလန်ဒန်မြို့က Westminster ဘုရားကျောင်းမှာဒီကနေ့ကျင်းပခဲ့ပါတယ်။ဒါဟာနှစ်ပေါင်း80အတွင်းမှာပြည်နိုင်ငံမှာပထမဆုံးအကြိမ်နန်းတပ်ပွဲခန္ဓာကိုကျင်းပတာဖြစ်ပါတယ်။ဗြိတိန်ဘုရင် Charles နဲ့သူ့ရဲ့ချင်းရတော် Camilla တို့ဟာဒီကနေ့အစောပိုင်းက Buckingham နန်းတော်ကနေ Westminster ဘုရားကျောင်းကိုမြင်းအထားနဲ့တွားရောက်ပြီးတော့တရားဝင်နန်းတက်ခဲ့တာဖြစ်ပါတယ
်။ I solemnly promise so to do.
သူအနေနဲ့ဗြိတိန်နိုင်ငံနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်တွေကိုဥပဒေတွေဓလေ့ထုံးတမ်းတွေနဲ့အညီအုပ်ချုပ်ကာကွယ်သွားမယ်လို့ Charles ဘုရင်ကကြမ်းတက်စွာကြေညာသွားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ September လက Charles ရဲ့မိခင်ဘီမာကြီး Elizabeth II ကွယ်လွန်ခဲ့ပြီးတဲ့နောက်သားကြီးဆုံးဖြစ်တဲ့ Charles ကဗြိတိန်ထီးနန်းအရာရာကိုဆက်ဆံခဲ့တာဖြစ်ပါတယ်။ Charles ဘုရင်ဟာအသက်84နှစ်အရွယ်မှာနန်းတက်ခဲ့တဲ့အတွက်ဗြိတိန်ထီးနန်းသမိုင်းမှာတော့အသက်အကြီးဆုံးနန်းတက်တဲ့ဘုရင်လည်းဖြစ်ပါတယ်။ဒီနန်းတက်ပွဲခန္ဓာကိုတော်ဝင်မိသားစုဝင်နေတဲ့အတူကမ္ဘာတော်ဝန်ကနိုင်ငံခေါင်းဆောင်တွေအများပြားလည်းတက်ရောက်ခဲ့ကြပြီးတော့ဒီထဲမှာတော့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်၊ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ EU ဥရောပသမဂ္ဂကော်မရှင်ဥက္ကဋ္ဌ Ursula von der Leyen တို့လည်းပါဝင်ပြီးတော့အမေရိကန်ကတော့သမ္မတကတော် Joe Biden နဲ့မြေဖြစ်သူ Finnegan တို့တက်ရောက်ခဲ့ပါတယ်။ဒါပြင်ယူကရိန်းသမ္မတကတော့ Olena Zelenska လည်းတက်ရောက်ပြီးတော့လက်ရှိဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်နဲ့အတူဝန်ကြီးချုပ်ဟောင်းနေဖြစ်တဲ့ John Major, Tony Blair, Gordon Brown, Theresa May, Boris Johnson နဲ့ Liz Truss တို့လည်းတက်ရောက်ခဲ့ကြပါတယ်။လန်ဒန်မြို့ပါဝင်နိုင်ငံတဝမ်းမှာတော့ဗြိတိန်ပြည်သူတွေတောင်းနဲ့ချီပြီးမိုးရေရွာနေတဲ့ကြားကပဲလမ်းတွေနဲ့ပန်းခြံတွေမှာစုဝေးပြီးတော့ Charles ဘုရင်ရဲ့နန်းတပ်ပွဲခန္ဓာကိုကျူးဆူဂုဏ်ပြုခဲ့ကြပြီးတော့လန်ဒန်မှာတော့လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါတယ်။ဗြိတိန်ဘုရင်တစ်ကိုပြည်သူများကကြိုးစုံနေတဲ့အချိန်ထဲမှာပဲဘုရင်စနစ်ကိုဆန့်ကျင်တဲ့သူတချို့ကလည်းဆန္ဒပြတာတွေရှိခဲ့ပြီးတော့ဆန္ဒပြတဲ့သူတချို့ကတော့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပါတယ်။နောက်ပိုင်းမှာတော့ Charles ဘုရင်ရဲ့ကြေးရတော်ကမလာမီပြားတို့ဟာဘက်ကင်ဟာနန်းတော်ကိုပြန်သွားခဲ့ပြီးတော့နန်းတော်ရဲ့လေသာဆောင်ကနေပြည်သူတွေကိုထွက်ပြီးတော့နှုတ်ဆက်ခဲ့ကြပါတယ်ခင်ဗျာ။